မင်္ဂလာပါရှင်2019ခုနှစ်ဖေဖော်ဝါရီလ25ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 kHz 1683ည၊လိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ဒီမှာကတော့ဆွေမျက်မော်မှာတရုတ်ပေါ်သွင်းကုန်ကွန်တိုးကောက်မဲ့ရက်ရွှေဆိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးတဲ့နောက်တရုတ်စုရှယ်ယာဈေးရေ900ကျပ်နှုန်းကျော်ဒီကနေ့မြင့်တက်သွားပါတယ်အကောင်းဆုံးအော်စကာရုပ်ရှင်ဇာတ်ကားဆုကိုတော့ Green Book ရုပ်ရှင်ကရရှိသွားပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြေညာပေးပါမယ်ရှင်
ကောင်းပါပြီရှင်အဲ့ဒီလိုနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေပြီးနားဆင်ကြရမယ့်သတင်းလှတွေထဲမှာတော့တနင်္လာနေ့တိုင်းမှာ GGS ကုမ္ပဏီကိုလုတ်ပိုင်ခွင့်တွေချပေးနေတယ်ဆိုတဲ့တိုင်ကြားချက်ကြောင့်အဂတိလိုက်စားမှုကော်မရှင်ကစစ်ဆေးနေပါတယ်။ထိုင်းမြန်မာနယ်စပ်ကရွှေပြောင်းအလုပ်သမားတွေနဲ့ဒုက္ခသည်တွေရဲ့တာသမီတွေပညာစည်းပူးနေတဲ့ကျောင်းတစ်ကျောင်းကကျောင်းသူတို့တောင်ရင်မြစ်ထဲမှာဟင်းစားရှာရင်းရေနစ်သေဆုံးခဲ့ပါတယ်။အော်စကာဆုပေးပွဲမှာလူပြူတွေကြီးစိုးနေပြီးဒီနှစ်ဆိုရင်အရှတိုက်သားတွေကိုအတိမတ်ပြုဖို့ပြက်ကွက်နေတော့ပဲဆိုတဲ့ဝေဖန်တန်တွေကိုလည်းပြောပြပေးသွားမှာပါရှင်။ဒီလိုသတင်းလွှာတွေသတင်းဆောင်ပါတွေမတိုင်ခင်အခုရင်းဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးပါမယ်ရှင
်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ဆွေးနွေးမှုတွေတိတိတတ်တာတိုးတက်မှုရှိနေတာကြောင့်တရုတ်ပေါ်သွင်းကုန်ကွန်တိုးကောက်မဲ့ရက်ရွှေ့ဆိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးတဲ့နောက်မှာတရုတ်စုရှယ်ယာဈေးရေ900ကျပ်နှုန်းကျော်ဒီကနေ့မြင့်တက်သွားပါတယ်။ညာနာပစ္စည်းမူပိုင်ခွင့်အကွာအဝေးပေးရေးကိစ္စ၊လေယာဉ်စိုက်ပျိုးရေးကိစ္စ၊တရုတ်ငွေကြေးတန်ဖိုးချထားတဲ့ကိစ္စအပါအဝင်အရေးကြီးတဲ့ကိစ္စအများပြားနဲ့ပတ်သက်လို့နှစ်ဖက်ဆွေးနွေးမှုတွေတိုးတက်မှုရှိတယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။အရင်တုန်းကတော့ကုန်သွယ်ရေးသဘောတူညီမှုမလတစ်ရက်နေမှမမရရင်တော့အမေရိကန်ကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေပေါ်သွင်းကုန်ကို10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းတိုးမြင့်မယ်လို့အမေရိကန်သမ္မတကအရင်ကပြောကြားထားတာပါ။တကယ်လို့သဘောတူညီမှုရတော့မယ်ဆိုရင်သွင်းကုန်ကိုတိုးကောက်မဲ့ရက်ရွှေ့ဆိုင်မယ်လို့အခုတော့ပြောလိုက်ပါတယ်။နှစ်ဖက်သဘောတူညီမှုရဖို့ဘလောက်နှိစက်နေပြီလဲဆိုတာကိုတမရကမပြောပေမဲ့သဘောတူညီမှုအပြီးတက်ဖို့အတွက်တရုတ်တမရရှီဂျင်ပင်းနဲ့ဖလော်ရီဒါပြည်နယ်ကထရမ့်ရဲ့အပန်းဖြေဆန်အိမ်မာရာလာဂိုမှာတွေ့ဆုံဆွေးနွေးမယ်လို့ပြောပါတယ်။တရုတ်နဲ့အမေရိကန်ကြားအပြန်အလှန်သွင်းကုန်ခွန်တွေတိုးကောက်တာကိုရပ်ပေါင်း90စိုင်းထားပြီးတော့ဒီကြားထဲမှာကုန်သွယ်ရေးဆိုင်ရာသဘောတူညီမှုရရှိနိုင်ဖို့အတွက်အမေရိကန်နဲ့တရုတ်ရှာတာဝန်ရှိသူတွေဆွေးနွေးမှုတွေကိုဇက်တိုက်လုပ်နေကြတာဖြစ်ပါတယ်။တရုတ်ကအမေရိကန်နဲ့ကုန်သွယ်ရေးမှာအသာရနေတယ်လို့သမ္မတထရမ့်ကဆွတ်ဆွဲပြီးတော့တရုတ်ကတင်သွင်းထားတဲ့ဒီကုန်ပစ္စည်းအများအပြားအပေါ်သွင်းကုန်ခွန်တိုးမြင့်မယ်လို့ကြေညာထားတာဖြစ်ပါတယ်။
ဗီယက်နမ်နိုင်ငံမှာအခုတစ်ပတ်အတွင်းကျင်းပမယ့်ထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ကောင်မွန်နဲ့ဆက်ဆံရေးရရှိဖို့မျှော်လင့်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒီဆွေးနွေးပွဲရဲ့အဓိကရည်မှန်းချက်ကတော့ကိုရီးယားကျွန်းဆောင်မှာနျူကလ িয়ার လက်နက်ဖျက်သိမ်းရင်ဖြစ်တယ်လို့လည်းအင်မီတော်ကပြောပါတယ်။ကျွန်တော်တို့အမြင်တူမယ်လို့ယုံကြည်ပြီးလာမယ့်ရက်ပိုင်းတွေအတွက်မှာဒါကိုပိုမြင်လာမှာဖြစ်တယ်လို့သမ္မတထရမ့်ကတနင်္ဂနွေနေ့မှာပြောပါတယ်။ဗီယက်နမ်နိုင်ငံမှာနေရခွဲကြတွေ့ဆုံဆွေးနွေးမှုကလုံခြုံစိတ်ဝင်စားဖို့ကောင်းမယ်လို့ထင်ကြောင်းသူကပြည်내အုပ်ချုပ်ရေးမှူးတချို့ကိုအင်မီရော်ရဲ့ဧကမ်းမှာမှာပြောကြားခဲ့ပါတယ်။ဒါပြင်ကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার လက်နက်တွေလုံးဝဖျက်သိမ်းသွားနိုင်မယ့်အခွင့်အရေးတွေရှိတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးဟာပြီးခဲ့တဲ့ဇွန်လကစင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ကြပြီးမြောက်ကိုရီးယားစီကနျူကလ িয়ার ချင်းချောက်မှုမရှိတော့ဘူးဆိုပြီးသမ္မတထရမ့်ကအဲ့ဒီဆွေးနွေးပွဲပြီးမှချိန်ညားခဲ့တာပါ။သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဗီယက်နမ်နိုင်ငံမှာလာမယ့်ဗုဒ္ဓဟူးနေ့နဲ့ကြာသပတေးနေ့တွေမှာဒုတိယကြိမ်ထပ်ပြီးတွေ့ဆုံကြမှာဖြစ်ပေမဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအစီအစဉ်နဲ့ပတ်သက်ပြီးတိုးတက်မှုရှိတယ်ဆိုတဲ့ခိုင်မာတဲ့သက်သေအထောက်ထားရထားတာတော့မရှိသေးပါဘူး။နျူကလ িয়ার လက်နက်ဖျက်သိမ်းရေးဆိုတာကိုဘယ်လိုအတိတ်ပဲသတ်မှတ်ဖွင့်ဆိုထားလဲဆိုတာနဲ့ပတ်သက်ပြီးသတင်းနောက်ကမေးတဲ့အခါမှာတော့အသေးစိတ်ကိုဖြေဆိုဖို့ညှဉ်းဆန်သွားခဲ့ပြီးတော့ဒါကဆက်လက်ဆွေးနွေးနေတော့မှာဖြစ်တယ်လို့သမ္မတထရမ့်အစိုးရအဖွဲ့ရဲ့အကြီးတန်းတာဝန်ရှိသူတူကပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်တရားရေးဌာနအထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့အစီရင်ခံစာကိုတရားရေးဌာနကလူသိရှင်ကြားမထုတ်ပြန်ရင်ထရမ့်အစိုးရကိုတရားစွဲမယ်လို့အောက်လွတ်တော်ဒီမိုကရက်ခေါင်းဆောင်တစ်ယောက်ကပြောကြားလိုက်ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်စီယိုရဲ့တာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိအထူးစုံစမ်းရေးမှူးမော်လာရဲ့စုံစမ်းတွေးရှိမှုအစီရင်ခံစာမကြခင်အဆုံးသတ်ထောက်ဖို့ရှိနေချိန်မှာပဲအောက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဲဒမ်ရှစ်ကအခုလိုပြောကြားခဲ့တာပါ။အစီအင်ခံစာအပြည့်အစုံကိုလွှတ်တော်ကိုတင်ပြဖို့နဲ့အထူးစုံစမ်းရေးမှူးမော်လာကိုလွှတ်တော်မှာလာရောက်ဖြေကြားဖို့ဆင့်ခေါ်မယ်လို့ သူက ABC ရုပ်သံနဲ့မေးမြန်းခန်းမှာပြောကြားခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲမှာ Trump အနိုင်ရအောင်လို့သူ့ရဲ့စီးရုံးရေးတာဝန်ရှိသူတွေ Russia နဲ့ပူးပေါင်းခဲ့သလား၊ဒီစုံစမ်းမှုတွေအပေါ်သမ္မတကနှောက်ယှက်ဖို့ကြိုးစားခဲ့သလားဆိုတာကိုအထူးစုံစမ်းရေးမှူး Robert Mueller စုံစမ်းနေတာပါ။အပြီးသက်စုံစမ်းမှုအစီရင်ခံစာကိုသူကတရားရေးဌာနကိုတင်ပြမှာဖြစ်ပြီးတော့တရားရေးဌာနကနေဘသူ့ကိုရာဇဝတ်မှုနဲ့တရားစွဲမယ်ဆိုတာကိုဆုံးဖြတ်မှာဖြစ်ပါတယ်။ရှင်းနေချုပ်အဖြစ်ခန့်တင်မတဲ့လွတ်တော်ကြားနာမှုတွေကတော့ဝီလျံဘားကအစီရင်ခံစာအပြည့်အစုံကိုအများပြည်သူသိအောင်ထုတ်ပြန်မလားဆိုတာကိုပြက်ပြက်သားသားပြောမသွားပါဘူး။စုံစမ်းမှုနဲ့ပတ်သက်လို့သူ့ဘက်ကအတက်နိုင်ဆုံးပွင့်လင်းမြင်သာမှုရှိဖို့ဆောင်ရွက်မယ်လို့တော့ကတိပေးထားပါတယ်။စုံစမ်းတွေးရှိချက်တွေကိုအများပြည်သူပြည့်ပြည့်စုံစုံသိရှိသင့်တယ်လို့ Republican အန်တော်တော်များများကလည်းပြောနေကြပါတယ်။
အမေရိကန်ဒုသမ္မတမိုက်ပန်ဆာဗင်နီဇွဲလားယာယီသမ္မတဟွန်ဂွိုက်ဒိုနဲ့တွေ့ဆုံမှုအတွက်ကိုလမ်ဘီယာနိုင်ငံဗဟုကုတမျိုးကိုတွားရောက်နေပြီးတော့ဗင်နီဇွဲလားပြည်ပခနဲ့ပတ်သက်ပြီးတော့အိမ်မှာမိန်ကုံးပြောကြားသွားဖို့လည်းရှိနေပါတယ်။မိုက်ပန်ဆာဒေသတွင်းခေါင်းဆောင်တွေဟာဗင်နီဇွဲလားသမ္မတမာဒူရိုယာဒုကနေအများဆုံးဆင်းဖို့မဟာဗျူဟာတွေနဲ့ဗင်နီဇွဲလားနဲ့ထိစပ်နေတဲ့ဘရာဇီးလ်နဲ့ကိုလမ်ဘီယာနယ်စပ်တွေမှာအခုလောလောဆယ်စုပြုံပြီးရောက်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုဗင်နီဇွဲလားနိုင်ငံတဲကိုဘယ်လိုပို့ဆောင်ကြမလဲဆိုတာကိုဆွေးနွေးသွားဖို့ရှိနေပါတယ်။ဗင်နီဇွဲလားပြည်ထနာကိုဖြည့်ရှင်းဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့စီးပွားရေးနဲ့တန်တမာရေးအင်အားတွေအပြည့်အဝသုံးသွားဖို့ရည်ရွယ်ထားတယ်လို့ဒေါနယ်ထရမ့်အစိုးရအဖွဲ့ရဲ့အကြီးအကဲတာဝန်ရှိသူတဦးကလည်းသတင်းတော့တွေကိုပြောပါရယ်ဒါကဘာလဲဆိုတာကိုဒုသမရာပန့်ရဲ့မိန်ကုန်းထဲမှာတက်တဲ့အခိုင်အမာပြသွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်ဒုသမရာပန့်စာဘိုဂိုတာမြို့ကိုအမေရိကန်အရှေ့ကျန်းစံတော်ချိန်မနက်9နာရီမှာရောက်ရှိမှာဖြစ်ပြီးဗင်နီဇွဲလားယာယီသမ္မတဂွိုင်ဒိုကိုလံဘီယာသမ္မတအီဗန်ဒူကေရိုနဲ့တွေ့ဆုံပြီးတော့အဲ့နောက်မိန်ကုံးပြောကြားသွားမှာဖြစ်ပါတယ်။ဒါ့အပြင်ဒုသမ္မတပန်ဆာဝါရှင်တန်ကိုမပြောင်းခင်မှာတော့ကိုလံဘီယာကိုထွက်ပြေးလာကြတဲ့ဗင်နီဇွဲလားနိုင်ငံသားတွေနဲ့လည်းတွေ့ဆုံသွားဖို့စီစဉ်ထားပါတယ်။တစ်ဆက်တည်းမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းဗင်နီဇွဲလားနိုင်ငံထဲကိုလူသားချင်းစာနာမှုအကူအညီတွေတင်ပို့နိုင်မဲ့နည်းလမ်းတွေကိုရှာဖွေသွားမယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ။
အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။တင်းလာဒီညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်ပြည်ထောင်စု Los Angeles မှာတနင်္ဂနွေနေ့ကကျင်းပတဲ့ Oscar ဆုပေးပွဲမှာ Green Book ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိသွားပါတယ်။အမေရိကန်မှာလူပြူလူမဲခွဲခြားခဲ့ခြင်း1960လောက်တုန်းက African American ဆန္ဒဆရာဆရာတယောက်တောင်ပိုင်းမြို့တွေကိုလှည့်လည်ဖျော်ဖြေခြင်းမှာဒီလူပြူရင်မောင်းတဲ့မိတ်ဆွေဖြစ်တဲ့ဇလန်အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ်။ African American ဆန္ဒဆရာဖြစ်တဲ့တရုတ်ဆောင်နဲ့မဟာရှာလာအလီကလည်းအဲ့ဒီဇာတ်ရုပ်ရှင်နဲ့အကောင်းဆုံးဇာတ်ပုဆုရရှိပါတယ်။အကောင်းဆုံးမင်းသားတရုတ်ဆောင်ဆုကတော့ Queen Guitar အဖွဲ့အကြောင်းကိုရိုက်ကူးထားတဲ့ Bohemian Rhapsody ကမှအဆိုတော် Freddie Mercury အဖြစ်တရုတ်ဆောင်သူ Rami Malek ကရရှိပါတယ်။အကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုကိုတော့ The Favorite ရုပ်ရှင်ကမှ Britain က Anne Bayema အဖြစ်နဲ့တရုတ်ဆောင်သူ Olivia Colman ကရရှိပါတယ်။အကောင်းဆုံး Director ဆုကတော့ Roma ရုပ်ရှင်ကိုရိုက်ကူးသူ Alfonso Cuarón ကရရှိပါတယ်။အကောင်းဆုံး Director ဆုအပြင်အဲ့ဒီကားနဲ့ပဲသူရုပ်ရှင်ဓာတ်ပုံဆုကိုလည်းရရှိပါတယ်။ဒါအပြင်ဒီနိုင်ငံသားဘာသာစကားပြောအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုကိုလည်း American ဒီကမှာ Mexico နိုင်ငံကအိမ်အကူအမျိုးသမီးတယောက်အကြောင်းအခြေခံရိုက်ကူးခါထားတဲ့ Roma ဇာတ်ကားကပဲရရှိသွားပါတယ်။အရင် Hollywood Oscar ဆုပေးပွဲတွေမှာလူပြူမင်းသားမင်းသမီးတွေပဲအများစုအနိုင်ရကြတယ်လို့ဝေဖန်ခံခဲ့ရပြီးတဲ့နောက်ဒီနှစ်မှာတော့လူနည်းစုအတိုင်းဝိုင်းကတရုတ်ဆောင်တွေလည်းဆုတွေရရှိခဲ့ကြပါတယ်။ဒီနှစ် Oscar ဆုရဲ့ထူးခြားချက်ကတော့ပင်တိုင်တင်ဆက်သူမပါပဲကြော်ကြားသူတွေကတလဲစီတင်ဆက်ခဲ့ကြတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံကသူ့နိုင်ငံကနေအိန္ဒိယနိုင်ငံကိုတင်ပို့နေတဲ့ပြည်ပပို့ကုန်တွေကိုအိန္ဒိယအီရန်နိုင်ငံရဲ့စိတ်ကန်းကနေတစ်ဆင့်ပထမဆုံးချိန်စတင်တင်ပို့လိုက်ပါတယ်။သူ့နိုင်ငံရဲ့ပြည်ပပို့ကုန်တင်ပို့မှုထိုးတက်လာအောင်နဲ့ပါကစ္စတန်နိုင်ငံကိုအားကိုးပြီးတော့တင်ပို့နေရတာတွေကိုရှော့ချနိုင်ဖို့အတွက်အဲ့လိုလုပ်လိုက်တာဖြစ်ပါတယ်။ကုန်ပစ္စည်းတန်ချိန်980တင်ဆောင်ပြီးပထမဆုံးအတုပ်အနေနဲ့ဆင်းလွတ်လိုက်တဲ့ Trucker 23စင်းအီရန်နိုင်ငံချာဘာဟာမြို့ကိုထွက်ခွာတာကိုကြည့်ဖို့အတွက်အာဖဂန်သမ္မတအက်ရှရဖ်ဂါနီဟာမနေ့ကအာဖဂန်နယ်စပ်မြို့ ဇရန်မြို့ကိုတွားရောက်ခဲ့ပါတယ်။အဲဒီကုန်ပစ္စည်းတွေကိုတော့အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကိုပို့ဆောင်သွားမှာဖြစ်ပါတယ်။ပင်လယ်ထောက်ပေါက်မရှိတဲ့ကုန်းတွင်းပိတ်နိုင်ငံဖြစ်နေတဲ့အာဖဂန်နစ္စတန်နိုင်ငံဟာနိုင်ငံတကာနဲ့ကုန်သွယ်ရေးလုပ်ဖို့အတွက်ပါကစ္စတန်နိုင်ငံနဲ့သူ့ရဲ့ပင်လယ်စိတ်ကမ်းတွေကိုလုံးဝနှိပါအကူနေခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်တွေအတွင်းအာဖဂန်နဲ့ပါကစ္စတန်နိုင်ငံကြားမှာတင်းမာမှုတွေဖြစ်လာခဲ့တဲ့အတွက်ပါကစ္စတန်နိုင်ငံကနေတဆင့်လှုပ်ဆောင်နေတဲ့အာဖဂန်ရဲ့ကုန်သွယ်မှုတွေဟာလည်းရောကြလာခဲ့ပါတယ်။အာဖဂန်သမ္မတဂါနီကရုတ်တံကနေတဆင့်တနိုင်ငံလုံးကိုမိန့်ခွန်းပြောကြားခဲ့တာမှာတော့အိန္ဒိယအာဖဂန်နဲ့အီရန်နိုင်ငံကြားကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုကသမိုင်းမတိုင်တစ်ခုကိုအောင်မြောက်တည်ဆောက်နိုင်ခဲ့တယ်လို့ပြောကြားလိုက်ပါတယ်။အခုပြည်ပကိုတင်ပို့တဲ့လမ်းကြောင်းတစ်ခုကအာဖဂန်နိုင်ငံရဲ့စီးပွားရေးတည်ထောင်မှုကိုထောက်ကူဖြစ်စေမှာဖြစ်တယ်လို့အာဖဂန်နိုင်ငံကကုန်းတွင်းပိတ်နိုင်ငံမဟုတ်တော့ဘူးဆိုပြီးတော့လည်းပြောကြားလိုက်ပါတယ်ခင်ဗျာ။
အသက်မပြည့်သေးတဲ့ကက်သလစ်ဘာသာဝင်တွေအပေါ်လိမ်မိုင်းဆရာပြုခြင်းနဲ့အသင်းတော်အကြီးအကဲဆရာတော်ကြီးတွေကိုပေါ်ဟမ်မင်းကြီးဖရန်စစ်ကပြင်းပြင်းထန်ထန်အပြစ်တင်ပြောကြားခဲ့ပါတယ်။အသက်မပြည့်သေးတဲ့ကလေးငယ်တွေကိုလိမ်မိုင်းဆရာအဓမ္မပြုခြင်းတာဟာလူအသက်ကိုစည်တာနဲ့တူတယ်လို့အဲ့ဒီလိုပြုခြင်းတဲ့ဆရာတော်တွေဟာလည်းစေတံမာနရဲ့နောက်လိုက်တွေဖြစ်တယ်လို့ကက်သလစ်အသင်းတော်ရဲ့မှဖြစ်နေတဲ့ဒီပြဿနာကိုဖြေရှင်းဖို့ရည်ရွယ်ကျင်းပတဲ့ညီလာခံပိတ်ပွဲမှာပေါ်ဟမ်မင်းကြီးကပြောကြားခဲ့ပါတယ်။ဘလို့ပုံစံမျိုးနဲ့မဆိုလိမ်မိုင်းကျူးလွန်မှုတွေကိုအသင်းတော်ထဲမှာအပြတ်ရှင်းမယ်လို့လည်းပေါ်ယဟန်မင်းကြီးဖရန်စစ်ကတင်းငွေနေကကတိပြုခဲ့ပါတယ်။ဒါပေမဲ့ကျူးလွန်ခံခဲ့ရသူတချို့ကတော့အခုလိုပြောရုံနဲ့တော့မလုံလောက်ဘူးလို့ပြောနေကြပါတယ်။ကျူးလွန်မှုတွေအပေါ်တင်းတင်းကြပ်ကြပ်အရေးယူဖို့ခိုင်မာတိကျတဲ့အစီအစဉ်တွေကိုပြောမသွားတဲ့အတွက်စိတ်ပျက်စရာဖြစ်ရတယ်လို့ပြောနေကြပါတယ်။အသင်းတော်အတွင်းနှစ်ပေါင်းများစွာတည်းကရှိနေတဲ့ဆရာတော်ကြီးတွေရဲ့လိမ်ပိုင်းဆိုင်ရာအတ္တမကျင့်နေတဲ့ပြဿနာကိုဖြေရှင်းဖို့ကဘာတဝမ်းကကက်သလစ်ဘစ်ရှော့ဆရာတော်ကြီးတွေနဲ့အသင်းတော်အကြီးအကဲ200လောက်ပါဝင်တဲ့အထူးညီလာခံကိုဗာတီကန်မှာပြီးခဲ့တဲ့သတင်းပတ်ကပထမဆုံးကျင်းပခဲ့တာဖြစ်ပါတယ်။ကျူးလွန်ခံခဲ့ရဘူးသူတချို့ရဲ့ခြောက်ခြားပွဲရအကြမ်းဖက်ခံရမှုတွေကိုလည်းဒီညီလာခံမှာမျှဝေစေခဲ့ပါတယ်။အသက်မပြည့်သေးသူကက်သလစ်ဘာသာဝင်တွေကိုနောက်မှကာကွယ်ဖို့ဥပဒေကြောင်းအရလိုက်နာရမယ့်အချက်အလက်တွေကိုပေါ်ယဟန်မင်းကြီးထုတ်ပြန်ဖို့ရှိသလိုဒေသခံသာသနာတွေမှာဒီလိုပြဿနာမျိုးကိုကင်တွယ်မဲ့အဖွဲ့တွေဖွဲ့စည်းလိုတယ်လို့ဗာတီကန်တာဝန်ရှိသူတွေကပြောပါတယ
်။နိုင်ဂျီးရီးယားသမားရွေးကောက်ပွဲကမဲရလက်တွေကိုတနင်္ဂနွေနေ့မှာဆက်လက်ရေးတွက်နေပြီးတော့ထွက်ပေါ်လာမဲ့ရလက်တွေကိုပြည်သူတွေကဆောင်းဆိုင်နေကြပါတယ်။လက်ရှိသမားမိုဟာမဒူဘူဟာရီကရောနောက်သူ့ရဲ့အဓိကအတိုက်ခံပြိုင်ဘက်အဒီကူအဘူဘာကာရိုနီယောစလုံးကအနိုင်ရဖို့ခမန်းနေကြပါတယ်ရွေးကောက်ပွဲကိုဖေဖော်ဝါရီ16ရက်နေ့ကကျင်းပဖို့ရည်ရွယ်ခဲ့ပြီးဖေဖော်ဝါရီ23ရက်ကိုရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်မဲပေးနိုင်တဲ့အချိန်ကိုမနက်7:00ကနေနေ့လယ်2:00ထိသတ်မှတ်ထားပေမဲ့မဲယုံတော်များများမှာအကြောင်းကြောင်းတွေကြောင့်မဲပေးချိန်နောက်ကျလို့နှောင့်နှေးခဲ့တာရှိခဲ့ပါတယ်လာဂိုစမျိုးကမဲယုံမှာလက်ဝင်နေဖို့မင်းကုံသွားလို့3:00နောက်ကျခဲ့သလိုတချို့မဲယုံတွေမှာကပ်ပြားဖတ်ကွန်ပျူတာစနစ်ချိုရင်းတာမဲပေးဖို့လိုအပ်တဲ့ပစ္စည်းတွေအချိန်မီရောက်မလာတာတွေကြောင့်မဲပေးချိန်နဲ့ရွှေ့ဆိုင်ခဲ့ရတာပါတယ်ရွေးကောက်ပွဲမဲပေးမှုတွေမှာအနောက်ရှက်တွေကြုံတွေ့ခဲ့ရတဲ့ Lagos Rivers နဲ့ Anambra ပြည်နယ်တွေမှာတော့ရွေးကောက်ပွဲပြန်ကျင်းပမယ်လို့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်မဲခရိုင်နေပါမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီကနေ့တနင်္လာနေ့ရွေးကောက်ပွဲကော်မရှင်ကမဲရလက်တွေစပြီးကြေညာမယ်ဆိုပြီးတော့လဲခန့်မှန်းထားပါတယ်ခင်ဗျာ
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါရှင်။အခုကျမတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်အစအဆုံးကိုဖြစ်စေမြန်မာနဲ့နိုင်ငံတကာသတင်းလွှာတပုတ်ချင်းကိုဖြစ်စေပြန်လည်နားဆင်လို့ရင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါရရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း VOA Democratic မြန်မာတန် DPP ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်။DPP ရုပ်တံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲချိန်တွေမှာကြည့်ရှုနိုင်တာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Asia Set 7ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်ဆက်ကဏ္ဍတွေကို DPP ရုပ်တံလိုင်းမှာနေ့စဉ်ကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်။အခုအဂရိလိုက်စာမှုတိုက်ဖြတ်ရေးဆိုင်ရာသတင်းလွှာတပုတ်ကိုအရင်ဆုံးပြောပြပေးသွားပါမယ်။တနင်္လာနေ့တိုင်းဒေသမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ GGS ကုမ္ပဏီကိုလုပ်ပိုင်ခွင့်တွေချပေးနေတယ်ဆိုပြီးဒေသခံတချို့က NLD ပါတီဗဟိုကိုတိုင်ကြားခဲ့တာကြောင့်အဲ့ဒီကိစ္စကိုအဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေပါတယ်။ NLD ပါတီဘက်ကတော့အဂရိကော်မရှင်ရဲ့လှုပ်ဆောင်မှုရလဒ်ကိုစောင့်ကြည့်ပြီးမှပါတီတွင်အရေးယူမှုကိစ္စကိုဆောင်ရွက်နိုင်မယ်လို့ဗဟိုပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
GGS ကုမ္ပဏီကိုစီးပွားရေးလုပ်ပိုင်ခွင့်ကြီးချပေးခဲ့ရဆိုတဲ့ဆွဆွဲချက်နဲ့တိုင်ကြားခံထားရတဲ့တနင်္လာရီတိုင်ဝန်ကြီးချုပ်ကိုလက်ရှိမှာအခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံလမ်းဆက်စည်းနေပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကတော့သူတို့အနေနဲ့အခရီးကော်မရှင်ရဲ့ဆက်စည်းချက်ပေါ်မူတည်ပြီးအရေးယူဖို့ကိုဆောင်ရွက်နိုင်လိမ့်မယ်လို့ပါတီဗဟိုရဲ့ပြောခွင့်ရဒေါက်တာမျိုးညွန့်က VOA ကိုပြောပါတယ်
ကျွန်တော်တို့ကဒီဆက်စည်းမှုကအခုတော့ဒီခွင့်ကိုကြည့်နေပါတယ်ခင်ဗျာနော်ဒီအခရီးကဆက်စည်းမှုကိုကျွန်တော်ကြည့်ပါတော့ကျွန်တော်တို့ပါတီရင်းအရေးယူမှုကပေါင်းကျင်းပါတယ်ကျွန်တော်ကနှုတ်နဲ့တရီပေးတယ်စားနဲ့တရီပေးတယ်နော်ပါတီတာဝန်ရဆိုင်နေအပြင်းထန်ဆုံးမှာကျွန်တော်ကပါတီဝင်ဖြစ်ကထုတ်ယုံပါပဲကျွန်တော်ဒီတဲ့ပို့ပြီးပါတီစီကံရအရေးယူလို့မရပါဘူးအဲ့တော့ကျွန်တော်ပို့ပြီးတော့ထဲထဲဝင်စစ်ဆေးခွင့်ရှိတဲ့ဌာနကြီးရဲ့လုံဆောင်မှုကိုကျွန်တော်တို့တောင်းကြည့်နေပါတယ
် GGS ကုမ္ပဏီကတနင်္လာရီတိုင်းတဝယ်မြို့နယ်အတွင်းမှာလျှက်စစ်တာဖြန့်ဖြူးရေးလုပ်ငန်းတရချောင်း၅လေလံနဲ့တခြားဖွံ့ဖြိုးရေးလုပ်ငန်းစီမံကိန်းတချို့ကိုတနင်္လာရီတိုင်းအစိုးရခွင့်ပြုချက်နဲ့ဆောင်ရွက်နေရဖြစ်ပါတယ် GGS ကုမ္ပဏီကလျှက်စစ်တာဖြန့်ဖြူးဖို့တင်တာချုပ်ဆိုတာကိုတိုင်းအစိုးရနဲ့သာချုပ်ဆိုခဲ့ပြီးစွမ်းရင်ဝန်ကြီးဌာနကရွေးချယ်ခဲ့တဲ့ကုမ္ပဏီမဟုတ်တဲ့အပြင်စာချုပ်မှာနေရာလွတ်ချံပြီးချုပ်ဆိုခဲ့လို့တိုင်းအစိုးရနဲ့ GGS ကုမ္ပဏီကိစ္စကိုပြည်အောင်စုအဖွဲ့အစည်းရဲ့သဘောထားမှတ်ချက်တွေယူပြီးတမတာကိုတင်ပြသွားမယ်လို့လျှက်စစ်စွမ်းရင်ဒုဝန်ကြီးဒေါက်တာထွန်းနိုင်ကဒီဇင်ဘာ27ရက်ကလုပ်တဲ့ပြည်အောင်စုလွှတ်တော်မှာပြောခဲ့ပါတယ်။ပြီးတော့2019ဇန်နဝါရီလတုန်းကတဝဲလီငွင်းခြုံရှင်းရမှာတိုင်းဆိုရကကြက်သိန်း4000သုံးဆွဲခဲ့ရတဲ့ပတ်သက်ပြီးအသုံးစရိတ်အတိအကျတင်ပြပေးဖို့တိုင်းလွှတ်တော်ဒူဥက္ကဋ္ဌကပြောခဲ့ပါတယ်။ဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုအရေးယူပေးဖို့တဝဲခရိုင်ဒေသခံ40ကျော်ကလက်မှတ်ရေးထိုးထားတဲ့တိုင်ကြားစာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုကဇန်နဝါရီ24ရက်မှာလက်ခံရရှိခဲ့ပါတယ်။အဲဒီနောက်ပိုင်းအခုလိုစုံစမ်းစစ်ဆေးမှုတွေရှိလာတာဖြစ်ပြီးအဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စစ်ဆေးနေရတဲ့အခြေအနေအသေးစိတ်ကိုတော့မသိရှိရသေးဘူးလို့တဝဲမျိုးကဦးတန်းဝင်းကပြောပါတယ်
။တော့ဒီကမှာတော့ဟိုကကြားနေရတာပေါ့သူတို့စစ်ဆေးတဲ့ဘာညာပြီးတော့သူတို့လုပ်ငန်းရှင်တွေပါစစ်ဆေးရတယ်လို့ကြားရတာ။ကြားရတာတော့ဟိုလုပ်ငန်းရှင်တွေဝင်စစ်ဆေးတဲ့ဒီစားနဲ့ပတ်သက်ပြီးတော့လုပ်ငန်းရှင်တွေစစ်ဆေးတဲ့တခြားဟိုတင်တာဒီစားနဲ့ပတ်သက်ပြီးတော့ပေါ့လုပ်ငန်းရှင်တွေစစ်ဆေးတဲ့ပေါ့သူတို့စစ်ဆေးတဲ့ဘာညာကိုတော့မသိရဘူးကွာ
။အဂတိလိုက်ဆောင်မှုတိုက်ဖြတ်ရေးကော်မရှင်မှာဒီကိစ္စကိုစုံစမ်းစစ်ဆေးနေရဆိုပေမဲ့လည်းအသေးစိတ်အဖြစ်ကိုတော့လက်တလုံးပြောလို့မရသေးကြောင်းကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးဟန်ညွန့်ကပြောပါတယ
်။အေးအဲ့လိုကျွန်တော်ဘာမှအမှတ်ချက်မပေးပြရစေနဲ့တော့တာဝန်ကြီးတို့ကနော်ကျွန်တော်တို့ဟိုကဖြစ်ပြောရတဲ့အခါကျွန်တော်တို့ပြောပါမယ်နော်ဒါလေးတော့မပေးဘူးအခက်ခဲရှိပါတယ်နော်အဲ့ဒါကြောင့်ပါနော
်တနင်္လာရီတိုင်းဝန်ကြီးချုပ်ဒေါက်တာလဲလက်မော်နဲ့ဆွေမျိုးနီးစပ်တော်သူတွေပါဝင်နေရလို့ဆွဆွဲခံထားရတဲ့ GGS ကုမ္ပဏီကအခွန်ရှောင်နေရာရှိသလိုတဘာဝတံွေဖို့အတွက်နိုင်ငံတော်ပေးရမယ်ကျွေးချံကြက်သိမ်းပေါင်း 8,000 ခန့်ကျန်ရှိနေပြီးတံွေကူပပင်တစ်တန်းကိုတနင်္လာရီတိုင်းဒေသကြီးအစိုးရထောက်ခံချက်နဲ့ရရှိခဲ့တာလို့လဲဆက်စွမ်းရင်ဝန်ကြီးဌာနဒူးဝန်ကြီးကပြည်အောင်စုလွှတ်တော်မှာပြောခဲ့ပါတယ
်။ကိုစောထက်ပြောပြသွားတာပါရှင်။အခုထိုင်းမြန်မာနယ်စပ်ကကျောင်းသူတဦးရေနစ်သေဆုံးရတဲ့အခြေအနေကိုပြောပြပေးပါမယ်။ထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲမှာဖွင့်ထားတဲ့ကော့ထဘလီလန်နင်းစင်တာမှာပညာသင်ယူနေတဲ့ကရင်ကျောင်းသူတဦးဖေဖော်ဝါရီလ23ရက်နေ့ကရေနစ်သေဆုံးသွားခဲ့တာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်တောင်ရင်းမြစ်ထဲမှာဟင်းစားရှာရင်းရေစင်းတဲ့မျောပါသွားခဲ့တဲ့ကျောင်းသူ3ဦးအနက်2ဦးကိုသာကယ်တင်နိုင်ခဲ့ပြီးဒုက္ခသည်စခန်းကကျောင်းတက်လာတဲ့ကျောင်းသူတဦးကတော့သေဆုံးသွားတာဖြစ်ပါတယ်။အပြည့်စုံကိုတော့စက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်တက္ကရာတဆောင်ရမ်းမြို့နယ်ထဲမှာဖွင့်ထားတဲ့ကော့ထဗလီလန်နီစင်တာလို့ခေါ်တဲ့ရွှေပြောင်းစာတင်ကျောင်းကကျောင်းသားကျောင်းသူပေါင်း19ယောက်ဟာတောင်ရင်မြစ်အတွင်းမှာဆင်းပြီးရှင်းစားရှာဖွေနေရင်းနဲ့ကျောင်းသူ3ဦးဟာရေစည်းတန်တဲ့မြစ်အတွင်းမှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။ပျောက်ဆုံးကျောင်းသူတွေကိုမြစ်ကျောင်းတစ်လျှောက်မှာထိုင်းကယ်ဆယ်ရေးဆက်လီတွေကတညလုံးလိုက်လံရှာဖွေပေးခဲ့ကြပါတယ်။ဖေဖော်ဝါရီလ23ရက်နေ့ညနေပိုင်းမှာတော့ရည်စည်းနဲ့မျောပါသွားတဲ့ကျောင်းသူ2ဦးကိုကယ်တင်နိုင်ခဲ့ပြီးအသက်21နှစ်ရွယ်နော်မူပီဆိုတဲ့ဒုက္ခသည်စခန်းကလာတဲ့ကရင်ကျောင်းသူကတော့ဖေဖော်ဝါရီလ25ရက်နေ့ကျမှအလောင်းကိုရှာဖွေတွေ့ခဲ့တယ်ဆိုပြီးကော့ထပ်ပလီကျောင်းကစေတနာဝန်ထမ်းဆရာတဦးဖြစ်တဲ့ဆရာစောစဲလီကခင်းဖြစ်ပွားပုံနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်။လေရရလာကူတဲ့လေဒီပါတဲ့သူတို့တင်းယူတာကအဲ့လာစားတယ်လေလာစားတော့ဒီလာကူကညီမဝါတို့ရညီမဝါတဲ့
တည်ဆုံးခဲ့ရတဲ့ကျောင်းသူဟာကရင်ပြည်နယ်မြဝတီမြို့နယ်ရွှေကုတ်ကိုကနေဖြစ်ပြီးဒုက္ခသည်စခန်းကနေကျောင်းလာတက်နေတဲ့ကျောင်းသူတူဦးဖြစ်တယ်လို့လည်းဆိုပါရယ်ဖေဖော်ဝါရီလ25ရက်နေ့မနေ့ပိုင်းမှာတော့ရေထဲမျောပါပျောက်ဆုံးနေတဲ့ကျောင်းသူရဲ့အလောင်းကိုပြန်ရှာတွေ့ခဲ့ပြီးဖြစ်လို့ဖ ဒီပွားရီလ26ရက်နေ့မှာတကြိမ်လို့ဆိုပါတယ်။ကျောင်းသား50နီးပါးရှိတဲ့ကော့ထပ်ပလီစာတင်ကျောင်းဟာဒုက္ခသည်စခန်းကကလင်းငယ်တွေနဲ့ရွှေပြောင်းလို့တမကလင်းငယ်တွေကိုကွန်ပျူတာထိုင်းဘာသာနဲ့ကွန်မြူနတီဟဲလိုခေါ်တဲ့ဂျမအေးဆိုင်ရာဘာသာရပ်တွေကိုသင်ကြားပေးနေတဲ့ကျောင်းတစ်ခုဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မှာမိုက်ဂရန့်လန်နီစင်တာလို့ခေါ်တဲ့ရွှေပြောင်းစာတင်ကျောင်းပေါင
ဆိုတာကိုပြောပြပေးပါမယ်ရှင်မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအကူပြောင်းကာလမှာခိုင်မာအားကောင်းတဲ့ institution ဆိုရင်တပ်မတော်တစ်ခုတည်းသာရှိတယ်လို့စစ်ဖက်သတင်းစာရှင်းလင်းပွဲမှာစစ်ဖက်တာဝန်ရှိသူတဦးကပြောသွားခဲ့ပါတယ်။ဒါကြောင့်လဲတည်ငြိမ်တဲ့အကူပြောင်းဖြစ်ဖို့ဆိုရင်စစ်တပ်ရဲ့ပါဝင်မှုရှိမှရမယ်လို့ဆိုနေပါတယ်။ဒါပေမဲ့လည်းဒီမိုကရေစီရဲ့အသက်လွတ်တော်အတွင်ရွေးကောက်ခံမဟုတ်တဲ့စစ်တပ်ကိုယ်စားလှယ်တွေပါဝင်နေတဲ့အပေါ်မှာမချေလည်မှုတွေပြင်ဆင်မှုတွေရှိပါတယ်ပြင်ဆင်လိုမှုတွေရှိပါတယ်ဒါကြောင့်အခုအင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာတော့အခုပြောင်းကာလစစ်ဖက်အခန်းကဏ္ဍကိုတုံသက်ဆွေးနွေးပါမယ်ပါဝင်ဆွေးနွေးလိုသူတွေ VOA မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင် VOA မြန်မာပိုင်းရဲ့တိုက်ရိုက်လေးလိုက်အစီအစဉ်ထုတ်လွှင့်ခြင်းခေါ်ယူပေးပါမယ်ဒါမှမဟုတ်စာနဲ့ဖြစ်စီအတန်နဲ့ဖြစ်စီကို့မိကွန်ကို့အမြင်ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်မြန်မာပိုင်းဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
် VOA American တန်ရဲ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုနောက်ဆုံးကြံနေသေးတဲ့ဒီနိုင်ငံတကာသတင်းလွှာတစ်ပုဒ်ဖြစ်တဲ့ Oscar ဆုပေးပွဲအကြောင်းကိုပြောပြပေးပါဦးမယ်Oscar ဆုပေးပွဲမှာလူပြည်တွေကြီးစိုးနေသလိုမတူကွဲပြားမှုတွေကိုမျက်ကွယ်ပြုထားတယ်ဆိုပြီး2015ခုနှစ်က Twitter လူမှုကွန်ရက်ကနေလှုံ့ဆော်လှုပ်ရှားခြင်းကစလို့အခုနောက်ပိုင်းနှစ်တွေမှာအသွေးအယောင်ဆုံးပုံမူပါဝင်လာတာကိုတွေ့ရပါတယ်။ဒါပေမဲ့လည်းဒီနှစ် Oscar ဆုပေးပွဲမှာရုပ်ရှင်လောကကအာရှတိုက်သားတွေကိုအတိမတ်ပြုဖို့မျက်ကွယ်ပြုပြက်ကွက်နေတော့မယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။ဒီကြောင့် VOA သတင်းတောက် Anna Cook ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကတင်ပြပေးထားပါတယ်ရှင်။
What about us taking an adventure?
Crazy Rich Asians Sachin two other boys I loved before Sakari Lobe 2018 ခုနှစ်တည်း Hollywood မှာအာရှရွှေဩကာသားတွေရဲ့ဖန်တီးမှုတွေဟာဒီနှစ် Oscar ဆုပေးပွဲအတွက်ရာထာခံရတဲ့ဆင်းမှာတော့မပါကြပါဘူး Crazy Rich Asians Sakari ဆိုရင်လည်းလွန်ခဲ့တဲ့နှစ်ပေါင်းအစိတ် 1993 ခုနှစ်ကအာရှသားတွေတက်တဲ့ရိုက်ကူးထားတဲ့ Joy Luck Club Sakari ရဲ့နောက်ပိုင်းအကောင်းဆုံးဇာတ်ကားအဖြစ်ပြီးခဲ့တဲ့နှစ်ထဲအောင်မြင်မှုရောဝင်ငွေပါအကြီးအကျယ်ရခဲ့တာပါဒါပေမဲ့ဒီဇာတ်ကားဇာတ်ရင်းစင်းမှာပါမလာတဲ့အတွက်စိတ်ပြည့်မိတယ်လို့လဲ Joy Luck Club ဇာတ်ကားထုတ်လုပ်သူ Janet Yang ကပြောပါတယ
် I certainly wish it had been
ဒီဇာတ်ကားကိုတကယ်ကိုပါစီခြင်းနဲ့လေ Joy Luck Club လို့ဇာတ်ကားမျိုးဖြစ်တာကြောင့်ဒီလိုအစ်စ်မှာပါမလာတာနည်းနည်းတော့အသေးနာစရာပါပဲဒါကလည်းဒီတက်ပိုးအလုပ်လုပ်ရမယ်ဆိုတာကိုတက်တည်ပြနေတယ်လေဒီတက်ပိုးပြီးအရေးအတွက်များလာမယ်ဆိုရင်အခွင့်အမ်းတွေလည်းပို့ရလာမှာပေါ့လေ
အရှတရဲ့အတွေ့အကြုံကိုအခြေခံပြီးထူးထူးခြားခြားရိုက်ကူးထားတဲ့ Pixar Company ကထုတ်လုပ်တဲ့ဘောက်ကတ်တွန်းသစ်ရုပ်ပေါ်ဇာတ်ကားတွေကိုကိုယ်တိုင်ရေးသားရိုက်ကူးသူဒိုမီရှိကတော့စုရတာခံရတဲ့အစီအမပါဝင်တဲ့ရှာရှာပါပါအရှသားတယောက်ပါ
The short is just super personal in that
ဒီဇာတ်ကားတွေဟာကျမချီးမြှင့်တဲ့ဘဝကအကြီးအကျယ်လွှမ်းမိုးထားတဲ့ကိုယ်ပိုင်အတွေ့အကြုံတစ်ခုပါကျမကလေးဘဝတွေကအမေကကျမကိုတူတူအတမြတ်တနိုးထားတဲ့ပေါက်စီလေးလို့သဘောထားခဲ့ပါတယ်
အာရှအမေရိကန်အနုပညာဖောင်ဒေးရှင်းပူးတွဲတည်ထောင်သူ Alex Wu တို့လိုရုပ်ရှင်လောကကအာရှသားတွေကတော့ကင်မရာရှေ့မှာရောနောက်ကွယ်မှာပါနေရာရဖို့ကာလချက်ရှိကြိုးပမ်းမှုတွေအသီးပွင့်တွေကိုခန်းစားဝင်ရဖို့ပြောင်းလဲနေပါတယ
် I'd love to see more
အာရှသားတွေကိုပိုမြင်ချင်ပါတယ် Oscar ပွဲမှာအာရှနယ်ပါအမေရိကန်တွေကိုစားပြုနိုင်တာဟာအာရှနယ်ပါတွေနဲ့ဖန်တီးသူတွေကြားမှာရင်ခုန်ရတဲ့အခိုက်အတန့်ပ
ါ
Oscar စုပေးပွဲဟာခန်းနာကြီးကျယ်ပါတယ်2018မှာကြိုးစားခဲ့တာတွေဟာလည်းမိမိခဲ့တယ်လို့မထင်မိပါဘူ
းဒီကနေ့တင်လို့ရှာမှုတွေထဲမှာတော့ Crazy Rich Asians နဲ့တခြားရုပ်ရှင်ကားတွေကိုရုံတင်ပြသနိုင်အောင်ရုပ်ရှင်ုံတွေဝယ်ယူခဲ့တဲ့ Gold Open လူလူချေပြူလှုပ်ရှားမှုလည်းတစ်ခုပါဝင်ပါလှုပ်ရှားမှုကိုဦးဆောင်ခဲ့သူ Bing Chan ကတော့ African နယ်ပွား American နေနဲ့အမျိုးသမီးတွေအသီးမှတ်ပြုခွင့်ပိုင်ဆိုင်ခွင့်တွေရဖို့ကြိုးပမ်းတဲ့နည်းပြူအားတွေကိုနမူနာယူခဲ့တယ်လို့ပြောပါတယ်
So the African American community largely in churches
African sort of American တနင်္ဂနွေနေ့ Oscar ပွဲမှာစုပေးဖို့ရွေးချယ်ခံရသူတွေကိုစုချီးမြှင့်တဲ့သူတွေစီးနေမှာတော့ Crazy Rich Asians ဇာကားတွေက Aquafina နဲ့ Constance Wu တို့လည်းပါဝင်ကြပါတယ်ခင်ဗျာ
ကိုအောင်လွင်ပြပြသွားတာပါရှင်အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနာဆင်နိုင်ကြပါတယ်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့အစီအစဉ်တွေကိုလည်းနှားဆင်နိုင်ကြပါရဲ့ရှင်။လိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ57 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနှားဆင်နိုင်ကြတာဖြစ်ပါတယ်။ VOA American တန်ရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်တော့မှာဖြစ်ပါတယ်အခုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမဆုမြန်မုံကကြီးညာပေးပါမယ်ရှင
်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေတိတိကျကျတိုးတက်မှုရှိနေတာကြောင့်တရုတ်ပေါ်သွင်းကုန်ကွန်တိုးကောက်မဲ့ရဲ့ရွှေ့ဆိုင်မယ်လို့ဒမရဒေါ်နယ်ထရမ့်ကြီးညာလိုက်ပြီးတဲ့နောက်မှာတရုတ်စုရှယ်ယာဈေးတွေ900ခန့်နှုန်းကျော်ဒီကနေ့မြင့်တက်သွားပါတယ်ညာနာပစ္စည်းမူပိုင်ခွင့်အကာအကွယ်ပေးရေးကိစ္စ၊လက်ရစိုက်ပျိုးရေးကိစ္စ၊တရုတ်ငွေကြေးတန်ဖိုးချထားတဲ့ကိစ္စအပါအဝင်အရေးကြီးတဲ့ကိစ္စအများပြားနဲ့ပတ်သက်လို့နှစ်ဖက်ဆွေးနွေးမှုတွေတိုးတက်မှုရှိတယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့တာပါတကယ်လို့သဘောတူညီမှုရတော့မယ်ဆိုရင်သွင်းကုန်ကွန်တိုးကောက်မဲ့ရက်ရွှေ့ဆိုင်မယ်လို့ပြောလိုက်ပါတယ်ဗီယက်နမ်နိုင်ငံမှာအခုသတင်းပတ်ထဲမှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရရှိမယ်လို့သူမျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်သူတို့အမြင်တွေတူမယ်လို့ယုံကြည်ပြီးတော့လာမယ့်ရက်ပိုင်းအတွင်းမှာဒါကိုပို့ပြီးတော့မြင်လာရမှာဖြစ်တယ်လို့သမ္မတကတနင်္ဂနွေနေ့ကပြောခဲ့တာပါဗီယက်နမ်မှာနှစ်ရက်ခွဲကြာတွေးဆုံဆွေးနွေးမှုကအလွန်ကိုစိတ်ဝင်စားဖို့ကောင်းမယ်လို့ထင်တဲ့အကြောင်းကိုလည်းသူကဒီပြည်내အုပ်ချုပ်ရေးမှုတချို့ကိုအိမ်ယူတော့မှပြောကြားခဲ့ပါတယ်။ဒါအပြင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်တွေလုံးဝဖျက်သိမ်းသွားမယ်အခွင့်အရေးလည်းရှိတယ်လို့သမ္မတထရမ့်ကထပ်ပြီးတော့ပြောပါတယ်။အမေရိကန်တရားရေးဌာနအထူးဆောင်စားရေးမှူးရောဘတ်မော်လာရဲ့အစီရင်ခံစာကိုတရားရေးဌာနကလူသိရှင်ကြားမထုတ်ပြန်ရင်ထရမ့်အစိုးရကိုတရားစွဲမယ်လို့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တစ်ယောက်ကပြောကြားလိုက်ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်စီးရုံးရေးတာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိအထူးဆောင်စားရေးမှူးမူလာရဲ့စုံစမ်းတွေးရှိမှုအစီရင်ခံစာမကြာခင်အဆုံးသတ်ထောက်ဖို့ရှိနေချိန်မှာပဲအောက်လွှတ်တော်ထောက်လိုက်ရေးကော်မတီဥက္ကဋ္ဌအဲဒမ်ရှက်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။American ဒုသမ္မတ Mike Pence ဟာ Venezuela ယာယီသမ္မတ Juan Guaido နဲ့ Colombia နိုင်ငံမြို့တော် Bogota မှာဒီကနေ့တွေ့ဆုံဖို့ရှိသလို Venezuela ပဋိပက္ခနဲ့ပတ်သက်လို့လည်းအဲ့ဒီမှာမိန့်ခွန်းပြောဖို့ရှိပါတယ်။ American ပြည်တော်စု Los Angeles မှာတနင်္ဂနွေနေ့ကကျင်းပတဲ့ Oscar ဆုပေးပွဲမှာ Green Book ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိသွားပါတယ်။အကောင်းဆုံးမင်းသားဆုကတော့ Rami Malek ရရှိသလိုအကောင်းဆုံးမင်းသမီးဆုကိုတော့ Olivia Colman ကရရှိသွားပါတယ်ရှင်။
တနင်္လာနေ့ညနေခင်းဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်ရှင်အခုကျွန်မတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PPGN Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့ TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.
So bye.